1949ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးခဲ့ကနှစ်ပေါင်း60ကျော်အတွင်းကချင်ပြည်နယ်မြစ်ချနှမြို့ကိုဗြိတိသျှအစိုးရရဲ့အမြင့်ဆုံးအစိုးရအဖွဲ့ဝင်တူပထမဆုံးအကြိမ်ရောက်ရှိလာတာဖြစ်ပါတယ်။ဗြိတိန်အစိုးရနိုင်ငံခြားရေးနဲ့တနတ်တာဟာရနိုင်ငံများယုံအရှရေးရဝန်ကြီးမစ္စတာဟူကိုဆွမ်းရဟာသူ့ရဲ့နေချင်းပြန်ခီးစဉ်အတွင်းကချင်ပြည်နယ်အစိုးရအဖွဲ့နဲ့အရင်တွေ့ဆုံခဲ့ပြီးဝိုင်းမော်မြို့နယ်မိုင်းနာကြီးရွာကစင်ဂျိုးဆန်ကက်သလစ်တင်တော်ကေဇေးစခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။အဲ့ဒီကေဇေးစခန်းကစပစ်ဆောင်ပြည်သူတွေနဲ့တွေ့ဆုံအပြီးမှာသူမြင်တွေ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီး RFA ကမေးမြန်းရမှာအခုလိုဖြေကြားပါတယ်။
The peace process, the necessary constitutional changes that are needed because we do need peace.
ပြည်ရင်းချမ်းရည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုအပ်တယ်လို့ပြင်ဆင်မှုတွေလုပ်ဖို့ရာလက်တလုံးလိုအပ်ချက်ဖြစ်ပါတယ်။ဒီလိုစစ်ပေးဒုက္ခနဲ့စခန်းမှာနေထိုင်သူတွေဟာသူတို့ပိုင်ဆိုင်တဲ့ကျေးရွာတွေနဲ့တောင်ငန်လယ်တွေမှာပဲပြန်လည်လုပ်ကိုင်စတန်တောင့်တက်မာတယ်။ဒုက္ခတွေတွေကိုလက်ရှိစခန်းမှာနေရကြိုက်လာမင်းရင်ကြိုက်တယ်ပဲဖြစ်မှာပါပဲ။တေချာတာကသူတို့အလုံးအိမ်ပြန်လိုကြပါတယ်လို့မစ္စတာဟူကိုဆွမ်းရကပြောသွားခဲ့တာပါ။တိုင်းပြည်မြန်မြန်အစ်ချမ်းမှကိုယ့်ရဲ့ရွာပြန်နိုင်ပြီးအစ်စစ်စွာလုပ်ကိုင်စတန်တောင့်နိုင်မှာဖြစ်တယ်လို့စင်ဂျိုးဆန်ကက်သလစ်တင်တော်ကေဇေးစခန်းမှာလာရောက်ခလုံနေတဲ့မြချင်းနှမြုံနဲ့တာလောင်းကြီးကြေးရွာကဥနော်အောင်ကအခုလိုပြောပါတယ
်ကျွန်တော်ကတော့ကိုယ်ရင်ကိုယ်ရွာနဲ့ဆိုတဲ့ခါကျတော့ဘယ်လိုပြောမလဲတယောက်နဲ့တယောက်လဲဘူးကြီးမကိုယ့်အတွက်မျိုးလင်းချက်ပူပြီးမန်းနိုင်တယ်လို့မန်းတယ်လို့ကိုယ်ကလုံနိုင်တယ်ပေါ့လေနော
်လက်ရှိအစိုးရနဲ့တိုင်းနာလင်းနိုင်ငံအဖွဲ့တွေကြားတနင်္ဂနွေလုံးအပြည့်အစဲကျွမ်းပန်းနေရတဲ့ပတ်သက်ပြီးမင်းမြန်းရမှာတော့မစ္စတာဟူကိုဆွမ်းရအခုလိုပြောပါတယ်
Well of course you know with the ceasefires are incredibly important but the ceasefires are only again a temporary solution what there needs to be
ပြည်ကရဲ့ဆဲဆိုတာယာယီဖြေတစ်ခုပါတကယ်တမ်းမြန်မာနိုင်ငံမှာလိုအပ်တာကထာဝရငင်းချမ်းရေးကိုဥတည်တဲ့နိုင်ငံရေးအဖြစ်ရှင်းမှုဖြစ်ပါတယ်ပြည်ထောင်အစိုးရအနေနဲ့လက်ရှိဘူးအစိုးရနဲ့တိုင်းနာလန်နိုင်ငံအဖွဲ့တွေအကြားကြိုးပမ်းနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံပါတယ်အဲ့ဒီလိုလုပ်ငန်းစဉ်တွေမှာနိုင်ငံရေးအဖြစ်ရှာနိုင်မဲ့လုပ်ငန်းစဉ်တွေလည်းပါဝင်ဖို့လိုအပ်ပါတယ်အဲ့ဒီလိုဖြစ်လာဖို့အတွက်အစိုးရနဲ့တိုင်းနာလန်နိုင်ငံအဖွဲ့တွေအားလုံးမှတာဝန်ရှိပါတယ်လို့ပြောရတာပါဒါပြင်မစ္စတာဟူကိုဆွမ်းရက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ရခိုင်ပြည်နယ်ကအရေးကိစ္စတွေကိုလည်းမြန်မာအစိုးရအနေနဲ့ကံတွယ်ပြင်ရှင်းဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်။ဗြိတိန်ဝန်ကြီးဟာဒီနေ့မြစ်ချနှမြို့မနောကွင်းကကချင်ရွာရင်ကျုံမှုဘိုကော်မတီရုံးမှာဒုတိယကမ္ဘာစစ်အတွင်းကစစ်ပြန်စစ်မှုတောင်းဆောင်းနယ်လည်းတွေ့ဆုံခဲ့ပြီးမြစ်ချနှမြို့အခြေဆိုင်ရှမ်းမြို့နယ်စုရအဖွဲ့နယ်လည်းတွေ့ဆုံခဲ့တယ်လို့ KIO နိပညာအကြံပေးအဖွဲ့နဲ့ခရီးယံဘာရိုင်းအဖွဲ့စည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မစ္စတာဟူကိုဆွမ်းရနဲ့အတူမြန်မာနိုင်ငံဆိုင်ရာဗြိတိသျှတန်အမတ်ကြီးမစ္စတာအန်ဒရူးပက်ထရစ်ဗြိတိသျှစစ်တမ်းမှုဘိုမူကြီးတိုနီစတန်နဲ့ဒုတိယအတွင်းဝန်မစ္စတာဂျိုးဖစ်ရှာအပါအဝင်တာယွန်ကုစလေရီပါဝင်ပါတယ်ဗြိတိသျှအစိုးရနိုင်ငံခြားရေးနဲ့တနတ်တာဟာရနိုင်ငံများယုံရဲ့အရှရေးရဝန်ကြီးမစ္စတာဟူကိုဆွမ်းရဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်မှာမနေ့က NLD ပါတီဥက္ကဋ္ဌဗီရလွတ်တော်ကုစလေဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့အစိုးရထိပ်တန်းဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်မနေ့ပြန်မှာတော့ရန်ကုန်တက်ကရိုစင်တုခမ်းမမှာမိကွန်းပြောကြမယ်လို့သိရကြောင်းပါအမျှ